မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလျော့ပါဖို့နိုင်ငံရေးကျင်းသားအလုံးကိုပြန်ပြီးလှုပ်ဖို့နဲ့ပြည်သူ့ဆန္ဒနဲ့အညီအုပ်ချုပ်တဲ့အရသာစုကပြန်ဖြစ်လာဖို့အတွက်ဒေသတွင်းနိုင်ငံတွေကညီညီညွတ်ညွတ်ဆောင်ရွက်ကြဖို့မြန်မာရေးအိန္ဒိယကိုပထမဆုံးသွားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နူရင်းဟေဇာကကြက်တဲ့ပြည်နယ်မှာပန်ကြားလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံပြိုကွဲပျက်စီးမှုမရှိအောင်ကာကွယ်ဖို့နဲ့မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခကိုအရေးကြီးထုတ်ဖော်ပြောဆိုပြီးတည်လာတဲ့တိုးတက်မှုတွေရရှိဖို့အတွက်ပြည်သူတွေရဲ့ဆန္ဒနဲ့အညီမြန်မာကဥဆောင်ဖြည့်ဆင်းရေးအတွက်ဒေသတွင်းနိုင်ငံတွေစုပေါင်းစ조사မှုကိုထောက်ခံတယ်လို့လည်းပြောပါတယ်။အထူးကိုယ်စားလှယ်နူရင်းဟေဇာဟာမြန်မာရေးအတွက်အိန္ဒိယတာဝန်ရှိသူတွေနဲ့ရှင်းနေဖို့အတွက်မေလ9ရက်6ရက်မှာနယူးဒေလီကိုပထမဆုံးသွားရောက်ပြီးတော့အိန္ဒိယနိုင်ငံချိုင်းဝင်ကြီးဆာဗရမဟနမ်ဒီကန်ရှာနဲ့နိုင်ငံချိုင်းအတွင်းဝင်ဗီနေမိုဟန်ကွာထရာနဲ့အိန္ဒိယအစိုးရရဲ့ဘင်္ဂလားဒေ့ရှ်မြန်မာဆိုင်ရာအတွင်းဝင်စီမာပန့်တော်နဲ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအိန္ဒိယရဲ့အိန္ဒိယနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံနဲ့ဖြစ်ပွားနေမှုတွေကအိန္ဒိယကိုပါရက်ခတ်မှုရှိနေကြောင်းနဲ့မြန်မာနိုင်ငံတွင်ဘယ်အားလုံးကနေအကျန်းဖက်မှုတွေချက်ချင်းရပ်ဖို့နဲ့မြန်မာနိုင်ငံပြန်တဲ့တည်ငြိမ်အရေးပြီးဒီမိုကရေစီထွန်းကားရေးအတွက်ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောကြားတယ်လို့ကုလသမဂ္ဂနဲ့အာဆီယံအကျိုးပေါင်းမှုတွေကိုထောက်ခံကြောင်းထပ်လောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံနဲ့ပဋိပက္ခတွေကြောင့်အိန္ဒိယဘက်ထွက်ပြေးခိုလုံနဲ့မြန်မာနိုင်ငံသား9,300ကျော်ကိုလက်ခံထားတဲ့အိန္ဒိယအစိုးရကိုကျေးဇူးတင်ကြောင်းနဲ့မြန်မာအရေးကြောင့်အိန္ဒိယနိုင်ငံတွေမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကိုနားလည်ကြောင်းနဲ့အထူးကိုယ်စားလှယ်ကပြောပါတယ်။မြန်မာရေးဖြည့်ရှင်ရမှာမြန်မာပြည်သူတွေရဲ့ဆန္ဒကိုအခြေခံမှာဖြစ်ပြီးတော့အကြမ်းဖက်မှုတွေရောပေါအောင်လုပ်ဖို့နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတဥဝင်းမြင့်ပါဝင်နိုင်ငံကျင်းသားအလုံးကိုချွင်းချက်မရှိအမြန်ပြန်ပြီးလွှတ်ပေးဖို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။